Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington Radio View American Sangani. 2020 August 14 ye taw chan ni mane khin season rue ko Myanmar san san ji mane 6 na yi ka ni 9 na yi thi. Line meter 24 40 ne 51. Line meter 190 rue ka ni thau lan pe ni ba bi. Chuma khin myo tat ba. Di mane khin tanin rue ko ku ye min thun ne du pyo pya pe ba me.American ပြည်တော်စုမှာပေါ်တဖူးလေးကကိုရိုနာဗိုင်းရပickရောဂါနဲ့သေဆုံးရသူ 1,500 လောက်ဖြစ်သွားခဲ့ပါတယ်။ဒါကမေလကစပြီးတရက်အတွင်းသေဆုံးရသူအများဆုံးဖြစ်ပါတယ်။ဒီကရောဂါစတင်ဖြစ်ပွားချိန်ကစပြီး American မှာဒီရောဂါနဲ့သေဆုံးရသူစုစုပေါင်း 76,000 ကျော်နေပါပြီ။အခုပေါ်တဖူးနဲ့ဆင်းကိုချင်းရင် American နိုင်ငံမှာသတင်းနှစ်ပတ်ဆက်တိုက်တရက်ကို COVID-19 နဲ့သေဆုံးရသူ 1,000 ကျော်ဖြန်းများရှိနေတာပါ။ဒီရောဂါကူးစက်ခံရသူကလည်း5,300ကျော်နေပြီးအမေရိကန်နိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေခြင်းမှာပဲဆေးရုံတွေအတွက် COVID-19 ဆိုင်ရာအချက်အလက်တွေသတင်းပေးပို့ရေးဆိုင်ရာစီမံအသစ်တွေထွက်လာတဲ့အတွက်လူလူကျန်းမာရေးဆိုင်ရာအကြံပေးတွေကစိုးရိမ်နေကြပါတယ်ဆေးရုံတွေအနေနဲ့အချက်အလက်တွေကို CDC ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကိုပေးပို့မယ်အစားကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကကြီးကြပ်တဲ့အချက်အလက်စုဆောင်းတဲ့ဌာနတွေကိုပေးပို့ဖို့ထရန့်အစိုးရအဖွဲ့ကညွှန်ကြားခဲ့တာပါဒီကြံပေးကော်မတီဌာနရဲ့လက်ရှိနဲ့အရင်အဖွဲ့ဝင်ဟောင်း300,000လောက်ကပြီးခဲ့တဲ့လထဲမှာပဲကျန်းမာရေးနဲ့လူသားအရင်းမြစ်ဝန်ကြီး Alex Azarzi စာရေးသားပေးပို့ပြီးဆေးရုံတွေအနေနဲ့ဒီယောဂါဆိုင်ရာနေ့စဉ်သတင်းပို့ဖို့လိုအပ်ချက်တွေပြည့်နေအောင်ဘယ်လိုလုပ်အောင်လဲဆိုတာဆုံးဖြတ်ဖို့အခက်တွေ့နေကြောင်းပြောကြားခဲ့ကြတာပါ COVID-19 ကာယောဂါတန်ခံနေရခြင်းမှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်မှာအီဘိုလာရောဂါဖြစ်ပွားမှုတိုးလာတာနဲ့ရန်ဆိုင်နေရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာနေမှာပြောပါတယ်။အီဘိုလာရောဂါဖြစ်ပွားမှုဟာ COVID-19 တို့တခြားကူးစက်များရောဂါတို့လိုပဲနိုင်ငံတကာနိုင်ငံအတွက်အန္တရာယ်ရှိတာမဟုတ်ဘဲတကမ္ဘာလုံးအတွက်ပါအန္တရာယ်ရှိတဲ့အတွက်အမြန်တုံ့ပြန်ဆောင်ရွက်ဖို့နဲ့အဆင့်မြင့်သတိပေးချက်တွေထုတ်ပြန်ဖို့လိုအပ်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။COVID-19 အတွက်ကာဝယ်ဆေးကိုအာဖရိကဒေသမှာဖြန့်ဖြူးပေးမယ်ဆိုရင်မျက်နှာတက်တာနဲ့ခွဲဝေပေးဖို့နဲ့တကယ်လို့တချို့နိုင်ငံတွေမရဘဲကျန်းနေမယ်ဆိုရင်ဒီဗိုင်းရပ်စ်ပိုးဟာဆက်ပြီးပြန့်နှံ့နေမှာဖြစ်ကြောင်းဒီလိုရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အာဖရိကဒေသဆိုင်ရာအကြီးအကဲကသတိပေးလိုက်ပါတယ
် We are continuing to advocate very strongly forThis equity principle
ဖြန့်ဝေရေးအတွက်ဒါလူကြီးမြတ်ဖြန့်ဝေရေးမူဝါဒကိုလိုက်နာကြဖို့ကျမတို့ဆက်ပြီးပညာပေးနေမှာဖြစ်ကြောင်းနဲ့ဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်သူတွေအတွက်ပါဆေးရရှိအောင်အားလုံးလက်တွဲပြီးဆောင်ရွက်ကြဖို့ပြောသွားတာပါကာဝယ်ဆေးရတဲ့တကိုးရှင်မဟုတ်ကြောင်းနဲ့စိတ်ချရတဲ့ကာဝယ်ဆေးထုတ်နိုင်မှုလာပေါင်းများစွာကြံ့ညှင့်မှုရှိတဲ့အတွက်မလုံမဖြစ်လုပ်ရမယ့်အလုပ်တွေကိုအခုချိန်လှုပ်ဆောင်ဖို့လည်းတိုက်တွန်းပါတယ်ယောဂပိုးရှိမရှိစမ်းသပ်မှုတွေလုပ်ဖို့ယောဂဖြစ်ပွားသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုခြေရခံဖို့သူတို့ကိုတိကျစောင့်ကြည့်ဖို့နဲ့ဗိုင်းရပ်စ်မပြန့်ပွားအောင်အတက်နိုင်ဆုံးလှုပ်ဆောင်အောင်မှာဖြစ်ကြောင်းပြောပါတယ်။ Confucius သိပ္ပံ American Center CIUS ကိုတရုတ်ပြည်သူသမ္မတနိုင်ငံရဲ့နိုင်ငံခြားရေးရာအဖွဲ့အစည်းတစ်ခုဖြစ်ဩဂုတ်လ23ရက်နေ့မှာ American နိုင်ငံခြားရေးဌာနကသတ်မှတ်လိုက်ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီ Center ဟာတရုတ်အစိုးရရဲ့ကမ္ဘာတလွှားဝါဒဖြန့်ဖို့နဲ့American တက္ကသိုလ်ရင်းနဲ့စာသင်ကျောင်းတွေမှာဆိုဆိုဝါဝါဩဇာစွမ်းဖို့အတွက်လှုပ်ရှားမှုတွေလုပ်နေတဲ့ဌာနတစ်ခုဖြစ်ကြောင်းတွေ့ရတယ်လို့ပြောပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံစီကအပြန်အလှန်ညှတ်တာမှုရဖို့ Trump အစိုးရအဖွဲ့ကဦးစားပေးလှုပ်ဆောင်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။တရုတ်အစိုးရကနှစ်ပေါင်း40ကျော် American လူမှုအတိုင်းအဝိုင်းနဲ့ပွင့်လင်းလွတ်လပ်စွာကူးလူဆက်ဆံခွင့်ရနိုင်ချိန်မှာပဲ American နဲ့တခြားနိုင်ငံသားတွေကိုတော့တရုတ်နိုင်ငံထဲမှာအလားတူခွင့်မပေးတဲ့အပြင် American ရဲ့ပွင့်လင်းမှုကိုခွင့်ကောင်းယူပြီးဒီနိုင်ငံတွေမှာချက်ပြက်နဲ့တိုင်းတန်နဲ့ငွေအသုံးဝါဒဖြန့်မှုတွေဩဇာစွန့်မှုတွေလုပ်နေတယ်လို့ပြောပါတယ်။ဒီဌာနအတွက်တရုတ်ပြည်သူသမ္မတနိုင်ငံကငွေကြေးထောက်ပံ့နေတယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့ကမ္ဘာတလွှားဩဇာစွန့်မှုရင်းနဲ့ဝါဒဖြန့်ရေးဆိုင်ရာလုပ်ငန်းတွေလုပ်တဲ့အစိတ်အပိုင်းတစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အာရဗ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့ Israel တို့ကြားတန်တမန်ဆက်ဆံရေးထူထောင်မှုသဘောတူခဲ့တယ်လို့ American သမ္မတ Donald Trump ကချက်တပြေးနေမှာပြောပါတယ်။အခုလိုချိန်ညာမှုကနေ UAE ဟာအာရဗ်ပင်လယ်ကွေ့နိုင်ငံတွေထဲမှာအစ္စရဲနဲ့တန်တမန်ဆက်ဆံရေးလုပ်တဲ့ပထမဆုံးနိုင်ငံဖြစ်လာတယ်လို့အာရဗ်နိုင်ငံတွေထဲမှာတော့တတိယမြောက်နိုင်ငံဖြစ်ပါတယ်။အာရဗ်နိုင်ငံတွေထဲမှာအီဂျစ်နဲ့ဂျော်ဒန်နှစ်နိုင်ငံသာအစ္စရဲနဲ့တန်တမန်ဆက်ဆံမှုရှိတာပါ။သမ္မတ Trump ကသုံးနိုင်ငံကြားပူးတွဲချိန်ညာချက်ကိုသူ့တက်တံမှာရေးရင်ဒါဟာ တမန်ဝင်ဖြစ်တဲ့ခုဖြစ်ကြောင်းပြောပါတယ်။ဒါမဲ့သတင်းပတ်အနေငယ်အတွင်းမှာပဲကိုယ်စလင်ဖွဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တိုင်းရင်လေချောင်းပြန်တမ်းမှုတွေလုံခြုံရေးကိစ္စရပ်တွေဆက်သွယ်ရေးစွန့်ရင်ခီးသွန်းတဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စရပ်တွေအတွက်သဘောတူစာချုပ်တွေလက်မှတ်ရေးထိုးမှာဖြစ်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လက်နက်နိုင်ငံဘေရုတ်မြို့မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူပေါင်းများစွာတေဆုံးပြီးထောင်နဲ့ချီဒဏ်ရာရတဲ့ပောက်ကွဲမှုတွေလက်နက်နဲ့နိုင်ငံတကာစုံစမ်းမှုတွေစုံစမ်းစစ်ဆေးမှုမှာအမေရိကန်အစိုးရထောင်လိုင်းရေးဌာန FBI ကလည်းပူးပေါင်းပါဝင်မှာဖြစ်ကြောင်းဘေရုတ်ကိုရောက်နေတဲ့နိုင်ငံရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ဟေးကပြောပါတယ်။လက်နက်အာဏာပိုင်ရဲ့ထိတ်ကြားချက်နဲ့ဒီစုံစမ်းစစ်ဆေးရေးမှာ FBI ပူးပေါင်းပါဝင်လာဖြစ်ကြောင်းနဲ့ဒါဟာပောက်ကွဲမှုနောက်ပိုင်းနိုင်ငံအခြေအနေထိနိုင်မှုစ조사ရမှာအမေရိကန်ရဲ့အကူအညီပေးမှုတစ်ခုဖြစ်ကြောင်းဒေးဗစ်ဟေးကပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လည်နေပါသေးရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုကျွန်တော်ရဲမထုံးကဆက်လက်ကြင်ညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသေး8ဦးနောက်ထပ်အထူးပြုလိုက်တဲ့အတွက်ကူးစက်သူစုစုပေါင်း369ယောက်ရှိပြီဖြစ်ပါတယ်။မဒီကတက်ခွဲနမူနာ1359ခုကိုစစ်ဆေးခဲ့တာမှာ virus ကူးစက်ခံရသူ8ယောက်တွေ့ရှိကြောင်းကျန်းမာရေးအားကစားဝန်ကြီးဌာနကဩဂုတ်လ13ရက်ညပိုင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။သူတို့အားလုံးကပြပကနေပြန်လာသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေလည်းဖြစ်ပါတယ်။အခုတည်ပြုလူနာတွေတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကဂျပန်နိုင်ငံကပြန်လာသူတွေဖြစ်ပြီးချမ်းမျိုးသားလေးဦးနဲ့မျိုးသမီးလေးဦးက UAE နိုင်ငံကပြန်လာသူတွေဖြစ်ပါတယ်။ COVID-19 အထူးပြုသူနာဟောင်းတွေတဲ့ရောဂါပိုးကင်းစင်လာသူ322ဦးရှိပြီးသေဆုံးသူက6ဦးရှိပါတယ်။ COVID-19 ရောဂါထိန်းချုပ်နိုင်ရေးပြည်သူတွေအနေနဲ့ပုံပေါ်ဆက်ဆံမနေပဲချမှတ်ထားတဲ့စည်းကမ်းလမ်းညွှန်ချက်တွေကိုဆက်လက်လိုက်နာကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတတိပေးထားပါတယ်ခင်ဗျာ။မြန်မာမလေးရှားနဲ့နီပေါ်နိုင်ငံတွေကမျိုးသမီးတွေရဲ့စီးပွားရေးတိုးတက်ကောင်းမွန်လာနိုင်အောင်နဲ့ကြားမလိန်ကွဲပြားမှုပေါ်အခြေခံနဲ့အကြမ်းဖက်မှုတွေကိုတုံ့ပြန်နိုင်အောင်အကူအညီပေးဖို့ Visa Foundation နဲ့ Asia Foundation တို့ပူးပေါင်းဆောင်ရွက်တဲ့စီမံချက်တခုကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီနှစ်ဖွဲ့ပူးပေါင်းဆောင်ရွက်မှုကို Visa Foundation ရဲ့အသေးစားနဲ့ဒပိုင်းတိုင်းစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးစီမံချက်အရလှူဆောင်တာလည်းဖြစ်ပါတယ်။ကြားမလိန်ကွဲပြားမှုပေါ်အခြေခံပြီးဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်မျိုးသမီးတွေနဲ့မိန်းကလေးတွေမှာအနည်းငယ်ပိုရှိလာနေတာကိုဒီစီမံချက်နဲ့တုံ့ပြန်သွားမှာဖြစ်ပါတယ်အထူးသဖြင့်အမျိုးသမီးစုဒီထွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်ပစီးပွားရေးအယောင်းဝယ်လုပ်ငန်းတွေမှာလုပ်ကိုင်နေသူအမျိုးသမီးတွေကိုထောက်ပံ့ကူညီပေးသွားမှာဖြစ်ပါတယ်ဒီစီမံချက်ကအမျိုးသမီးစုဒီထွေစီးပွားရေးလုပ်ငန်းရှင်တွေအတွက်လိုအပ်တဲ့သင်တန်းလမ်းညွှန်ချက်တွေချမှတ်ပေးဖို့နဲ့တခြားစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်တတ်အောင်အကူအညီပေးသွားမှာဖြစ်ပါတယ်။ Digital ပညာနဲ့ဘာသာရေးဆိုင်ရာဗဟုသုတတွေကြိုးဝါလာစီဖို့စီးပွားရေးစံနှုန်းသတ်မှတ်ချက်တွေကိုပြင်တင်ပေးဖို့နဲ့ဈေးကွက်ချက်တွေရဲ့နည်းလမ်းတွေရရှိစေနိုင်ဖို့အကူအညီပေးသွားမှာဖြစ်ပါတယ်။ဒါအပြင်ကြားမလိန်ကွဲပြားမှုပေါ်အခြေခံပြီးဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေရဲ့သဘောတဘာဝနဲ့အဲ့ဒီအကြမ်းဖက်မှုတွေကိုကာကွယ်နိုင်ရေးနည်းလမ်းတွေကိုသိရှိစေဖို့ပညာပေးလှုပ်ရှားမှုတွေလှုပ်ဆောင်ပေးသွားမှာလည်းဖြစ်ပါတယ်။အလားတူပဲအကြမ်းဖက်ခံရသူတွေကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်မှုပေးရေးဝန်ဆောင်မှုတွေပေးဖို့လည်းရည်မှန်းထားပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆူမိုတဂီကမြန်မာနိုင်ငံပါဝင်အရှိတောင်ရှာနိုင်ငံတွေကိုသွားရောက်မဲ့ခရီးစဉ်တွေကိုစတင်လိုက်ပါတယ်။စင်ကာပူကိုဗုဒ္ဓဘာသာရောက်ရှိပြီးတဲ့နောက်မနေ့ကျတာပရိနေကဂျပန်နိုင်ငံရဲ့ဝန်ကြီးမိုတဂီကစင်ကာပူနိုင်ငံရဲ့ဝန်ကြီး VVM ဘလက်ခရစ်စတန်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဂျပန်နဲ့စင်ကာပူနိုင်ငံအကြားမဖြစ်မနေအလို့သဘောသွားရောက်မဲ့သူတွေအတွက်လေယာဉ်ခရီးစဉ်တွေပြန်လည်စတင်ဖို့အရေးသဘောတူညီကြောင်းနိုင်ငံပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရ Resident Track အစီအစဉ်ကိုစက်တင်ဘာလနောက်ဆုံးထားပြီးအကောင့်ထည့်ပေါ်ဖို့နိုင်ငံဆက်လက်ဆွေးနွေးသွားမယ်လို့လည်း CNA သတင်းဌာနကပြောပါရယ်အဲ့ဒီအစီအစဉ်ရာတတ်မှတ်ထားတဲ့အရေးအတွက်နဲ့နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကျန်းမာရေးဆိုင်ရာစီးပွားရေးအခွင့်အရေးကိုလိုက်နာပြီးအပြန်အလှန်ခီးသွားနိုင်မှာဖြစ်ပါတယ်ခြားသာပရိနေမှာပဲဂျပန်နိုင်ငံရဲ့ဝန်ကြီးဘိုတေဂီကစင်ကာပူဝန်ကြီးချုပ်လီရှောင်းလွန်နဲ့တွေ့ဆုံပြီးဒေသတွင်းစီးပွားရေးအပေါင်းအစည်းအဝေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ဆက်ဖို့ခီးပြီးတဲ့နောက်ဂျပန်နိုင်ငံရဲ့ဝန်ကြီးဘိုတေဂီကမလေးရှားနိုင်ငံကိုတောက်ကြနေမှာတွေ့ရောက်မှာဖြစ်ပါတယ်အဲ့ဒီနောက်ဩဂုတ်လ20ရက်နေ့က25ရက်နေ့အထိပပူဝါနီယူဂီနီကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံတို့ကိုသွားရောက်မှာဖြစ်ပါတယ် ဂျပန်နိုင်ငံရဲ့ဝန်ကြီးရဲ့ခရီးစဉ်အတွင်း COVID-19 ကာယောဂါတိုက်ဖျက်ရေးကိစ္စကိုအဓိကထားဆွေးနွေးမဲ့နေတူတောင်တရုတ်ပင်လယ်အရေးနဲ့ Indo-Pacific ဒေသလွတ်လပ်မှုရှိရေးကိစ္စတွေကိုလည်းဆွေးနွေးသွားနိုင်ခြင်းရှိတယ်လို့နိုင်ငံရေးဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးကဂျပန်ရဲ့အဓိကမဟာမိတ်အမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံအကြားဟောင်ကောင်၊ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ရေးကိစ္စတွေကြောင့်ဆက်ဆံရေးတင်းမာနေချိန်မှာအခုလိုရှေ့တောင်အရှနိုင်ငံတွေကိုသွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာလည်းဂျပန်နိုင်ငံရဲ့ဝန်ကြီးမိုတေဂီဗြိတိန်နိုင်ငံကို၄ရက်ကြာသွားရောက်ခဲ့ပါသေးတယ်ခင်ဗျာ။နိုင်ငံသားရွှေပြောင်းလုပ်သားတွေကိုလုပ်ငန်းကွင်တွေမှာအရေးအတွက်ရှော့ချကန့်တတ်ငှားရမ်းမဲ့မေရှားစုရဲ့ဆုံးဖြတ်ချက်ဟာတံပြန်ဆိုးကျိုးရလဒ်ကိုတော့ရစေလိမ့်မယ်လို့တွန့်ကျင်သူတွေကဝေဖန်ထောက်ပြကြပါတယ်။ဒီလိုကန့်တတ်ချက်ကိုထုတ်ပြန်ရတာဟာကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်ဆုံးရှုံးရသူမေရှားနိုင်ငံသားတွေအလုပ်ပြန်ရဖို့ရည်ရွယ်တယ်လို့တော့မေရှားစုရကပြောထားပါတယ်။မေရှားနိုင်ငံမှာ COVID-19 ကြောင့်အသွားအလာပြိပင်ခဲ့ရလို့ February လကမေလအတွင်းလူ3သိန်းအလုပ်ဆုံးရှုံးခဲ့ရပြီးအလုပ်လက်မဲ့နှုန်း 9,300 ကျော်မြင့်တက်လာခဲ့ပါတယ်။အဲ့ဒီလူတွေပြန်ပြီးအလုပ်လုပ်နိုင်ဖို့အတွက်အခုချိန်ကစပြီးဆက်လုပ်ရေးနဲ့စက်ပြူးရေးလုပ်ငန်းတွေမှာသာနိုင်ငံသားရွှေပြောင်းလုပ်သားတွေကိုဆက်လက်ငှားရမ်းအသုံးပြုခွင့်ပြုမယ်လို့မလေးရှားလူသားချင်းပြည်ဆိုင်ရာဒုတိယဝန်ကြီးအောင်အောင်ဟရှင်ကပြည်ထောင်နောက်ပိုင်းကပါလီမန်ကိုပြောခဲ့ပါတယ်။တန်းတဲ့လုပ်ငန်းတွေမှာဒေသခံလူသားတွေနဲ့လုပ်ကိုင်ရမှာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာနိုင်ငံသားလူသမားရွှေချရေးလမ်းညွှန်ချက်တစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်။မလေးရှားနိုင်ငံရဲ့စီးပွားရေးဟာရွှေပြောင်းလူသမားများပြားပေါ်မိခွန်နေရတာဖြစ်ပြီးအဲ့ဒီလူသားအင်အားနဲ့မလေးရှားနိုင်ငံဟာရှစ်တောင်အရှေ့မှာတတိယအကြီးဆုံးစီးပွားရေးနိုင်ငံဖြစ်လာခဲ့တာပါ။အခုလောလောဆယ်ရွှေပြောင်းလုပ်သားနှစ်တက်သမားတန်းရှိပြီးအများစုကအခုကြီးညာချက်မှာကျုံးဝင်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေရလဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားအစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေနဲ့နှိမ့်တိုင်တိုင်ပင်ခဲ့တာတွေမရှိရဘူးလို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းတာကိုလည်းမလေးရှားလူသားရင်းမြစ်ဝန်ကြီးဌာနကဖြေဆိုရင်းဆန်ခဲ့ပါတယ်ခင်ဗျာ။တောက်ချန်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါလာမယ့်ရွေးကောက်ပွဲမှာရင်းစိုးရပါတီပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနေနဲ့တနိုင်ငံလုံးမှာပြိုင်နိုင်ပေမဲ့တိုင်းရင်းသားတွေပေါ်သဘောထားကြည့်ပြီးရှော့ပြိုင်ထားတယ်လို့ဆိုပါတယ်လက်ရှိစိုးရပါတီ NLC မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်သက်နိုင်ပြီးစိုးရဖွဲ့ဖို့ကြိုးပမ်းနေချိန်မှာကြက်ကြိုက်ဖွံ့ဖြိုးရေးပါတီနေတဲ့ကတော့တိုင်းရင်းသားတွေနဲ့ပါမျိုးပေါင်းအစိုးရဖွဲ့ဖို့ရည်မှန်းပြီးပြင်ဆင်နေပါလေ။ဒါပေမဲ့ရွေးကောက်ပွဲမှာတရားမမျှတမှာကိုစိုးရိမ်နေကြတဲ့ပါတီအဓိကခေါင်းဆောင်တွေကိုမေးမြန်းထားပါလေ။အရင်သမရယုံဝင်ကြီးဟောင်းနဲ့ပါတီဘိုးအတိုင်းမကဲဦးစိုးသိန်းကဒီတစ်ခေါက်ပါတီနဲ့ရွေးကောက်ပွဲထူးခြားမှုကို
လူသစ်တွေပါလာတာပါတယ်။ပညာတတ်တာရဲ့နည်းနည်းလှုပ်ရှားမှုလေးတွေလူလူကြိုက်မယ်ထင်တာပေါ့ဗျာ။အရင်တော့ကျွန်တော်တို့တာဂက်ထားတာပေါ့100လောက်များနိုင်မလားပေါ့။ရင်တော့40နိုင်တာဟုတ်ဘုဘကလည်းငါးနှစ်လောက်ပြပြီးတဲ့ခါကျသူတိတ်ဆိတ် government နဲ့အရှင်ကြည့်ကြတာပေါ့လက်ရှိ existing government ဟာအပတ်တွေရောတော့ပဲ social economy ပေါ့ဒါတွေကျသွားတာတွေ democracy ရဲ့ criteria တချို့ပေါ့နော်အဓိကတော့ freedom ပေါ့ expression တော့ဒါတွေကမျက်စိကျသွားတယ်ဗျာနောက်တစ်ခါကျတော့ political party တွေကိုနေရာမပေးတာတို့နားမထောင်တာတို့
ဒါအပြင်ဒီတစ်ခေါက်ထူးခြားတဲ့တိုင်းရင်းသားတွေအတွက်သဘောထားကြီးပေးထားတဲ့အပေါ်ပါတီဒီယိုကထာနှစ်ဖြစ်ပြီးအရင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဥခင်ကြီးကအ
ရင်တော့2015တော့ကျွန်တော်တို့နေရာအားလုံးနီးနီးပြိုင်နေကြဒီတစ်ပတ်တော့ကျွန်တော်29နေရာကိုလွှတ်ပေးထားတယ်အများကြီးပြည်နယ်တိုင်းသားနယ်မြေတွေဖြစ်နေကြအချင်းမှာရှိတဲ့ဆောလော်ဒေတာမျိုးလိုရှမ်းတောင်မှာရှိတဲ့ကိုပုတ်စီတိုင်ပင်လောက်ပို့နေပြီပေါ့။နောက်ဒီရှမ်းရှိမှာရှိတဲ့အခါလူမျိုးစုတို့အလောက်လူမျိုးစုနေရာတို့လိုချင်းမှာရှိတဲ့ဖလန်းတို့မတူပြီးလို့နေရာမျိုးလိုဒီပြည်မမှာလည်းဟိုရန်ကုန်မှာဆိုရခိုင်လူမျိုးစုနေရာတို့ဟိုမန္တလေးမှာဆိုရှမ်းလူမျိုးစုနေရာမျိုးတို့လွှတ်ပေးတာလေပေါ့။အင်းအားအပြည့်အဝပြိုင်လို့ရတဲ့ပါတီမျိုးလေတနိုင်ငံလုံးလွှမ်းခြုံလို့ရတဲ့ပါတီမျိုးပေါ့။အဲ့တော့တချို့လည်းသကားပြောတာရှိပါလေဗျာ။တချို့လည်းအချိန်နဲ့ကြည့်ပါပြည်သူကဆိုတိုင်းသားလူမျိုးစုကိုပို့ပြီးလက်ခံနိုင်တယ်ပို့ပြီးတော့ပေါင်းနိုင်မယ်ဆိုတဲ့လူမျိုးစုတက်တက်ကိုပို့နောက်ဆုံးပေးတာလည်းရှိပါလေ
။နောက်ထူးခြားတာတစ်ခုဖြစ်တဲ့ဒီတစ်ခေါက်တက်ပတော်ထိပ်ပန်းအရာရှိတွေပါမလာတဲ့ပေါ်ဥခင်ကြီးကပဲ
။နည်းနည်းပပတော့ပါလေဗျာ။ဒါမျိုးအငင်းသားယူပြီးသားလူတွေပါပဲ။ကပ်ပြီးတော့လာတဲ့လူကမရှိတော့ပါဘ
ူး။ဥခင်ကြီးကဆက်ပြီးဒီတစ်ခေါက်ရွေးကောက်ပွဲရလဒ်ကညွန်ပေါင်းဖြစ်စေဖို့များပြီးအာနာခွေးဝေကျင့်သုံးဖို့ရည်မှန်းထားတယ်လို့ဆိုပါတယ
်။နိုင်မယ်လို့ယုံကြည်ချက်နဲ့ပြိုင်တာပေါ့နော်။သို့တော်လည်းပဲဒီနေ့ဒီအချိန်ကတိုင်းသားရဲ့သဘောတော့အလေးထားဖို့လိုတဲ့ကာလအခုတောင်တဲ့လက်ဆိုင်ဆိုတာမျိုးတဲ့ညွန်ပေါင်းဆိုတာမျိုးဖြစ်နေမှာဖြစ်တယ်။ဒါမျိုးကိုကျွန်တော်ကပို့ပြီးလိုလားပါတယ်။အခုခါမှလည်းတိုင်းပြည်ဂျင်မတ်ချက်တောင်ဝမ်ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုတော့ဗျာ
ဘယ်လိုကိုဥစားပေးတယ်တိုင်းနဲ့ပြည်နယ်နဲ့ဒီမှာရှိနိုင်တဲ့လုပ်ငန်းတွေများလာတော့လက်ရှိအခြေအနေနဲ့အံဝေကိုကြပြတ်တဲ့ကျွန်တော်စီးစီးတယ်လည်းဆုတ်ဖြတ်ကြတာလက်ရှိလုပ်နေတဲ့ဒီ
ကျွန်တော်တို့အားလုံးမှမီးဆောင်ရွက်နေရတဲ့ဒါပဲယူနိတီကာလာမဲအောင်မှမီးလောက်တာ။ကျပါတီရဲ့အာနာရှင်စန်းစန်းရေကောက်ခံအာနာရှင်ပေါ့ဗျာ။အဲ့တော့ကျွန်တော်မကြိုက်တော့ဘူး။တယောက်တည်းကလုပ်တော့မဖြစ်နိုင်ဘူးလေကျွန်တော်တိုင်းပြည်တွေ။ဒါပေမဲ့အခုရေကောက်ပွဲမှာတရားမမျှတမှာကိုအထူးစိုးရိမ်နေဖို့ကိုဥက္ကင်ကဆက်ပြီး။ဘုရင်ဖေရအလက်ရှိဖြစ်ပါမလားဆိုတဲ့စိုးရိမ်ချက်ပဲဗျာ။ ဒီနော်ကစုလို့မရဘူးအခုလက်ရှိအစိုးရစုပြီးတော့လိုက်ဟောနေပြောနေတဲ့ဟာတွေတွေ့နေရပဲအဲ့တော့ရွေးကောက်ပွဲတရားမျှတဖို့လိုအပ်တာတွေကိုဥက္ကဋ္ဌကစက်ကြီးကော်မရှင်ကိုယ်တိုင်ကတိတိကျကျသမတ်သမတ်ဆန္ဒထုတ်ဖို့လိုတယ်နောက်သူ့ကိုချက်ကန်ဘယ်လန့်လုပ်မယ်ဒါနိုင်ငံရေးပါတီရဲ့စစ်ဆေးခွင့်သူ့ရဲ့ NGO တွေဘယ်မှာနိုင်ငံနဲ့ NGO တွေအခန့်ကဏ္ဍကိုသူ့မပြီးတော့မှငါကိုယ်တော့အတိုက်ပေးဖို့လိုရတယ်ဒီပေါ်ဥစိုးတင်ကလည်းဒီဟိုနောက်နိုင်ငံနဲ့ရှင်းချင်းပဲဒါမှမဟုတ်ဟာလေပြောပေးရမှာပေါ့ကဘာမဲ့
ဒီနေ့ရကျွန်တော်ဖရီးအဖေမဖြစ်ကျွန်တော်တို့ကသဘုံထားမှာပေါ့ဗျာဒီမှာအဲ့တော့လက်ရှိမြန်မာဒီမိုကရေစီအကြောင်းလဲမှာအရေးကြီးတယ်လာမယ့်ရွေးကောက်ပွဲတွေအစဉ်ကြီးချုံးမဲ့ဖို့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမဲ့ပါကိုဗစ် 19 ရောဂါထိုင်းသူတွေဒီစတင်လေးလာနေကြတဲ့အကြောင်း ABD သတင်းဆောင်ပါကိုအခြေခံပြီးတော့ပြောပြပေးမှာပါကျွန်တော်ရန်နိုင်ပါထိုင်းနိုင်ငံရဲ့အနောက်ဘက်ကတောင်ထူထပ်တဲ့နယ်စပ်တစ်လျှောက်ဆိုင်ယုအမျိုးသားဥယျာဉ်တွေကလိုင်းကူးတွေမှာရှိနေတဲ့လင်းလို့တွေကိုလေးလာဖို့လိုင်းကူးသုံးခုမှာပိုက်ကွန်တွေထောင်ပြီးတော့ဖမ်းနေကြတာပါအစောပိုင်းလေးလာချက်တွေအရဒီယိုနိုင်ငံယူနန်ပြည်နယ်ကမြင်းခွာပုံနှာခေါင်း ရှိမရှိဆိုတာကိုတော့လေ့လာထားတာမရှိပါဘူး။အခုသူရေသနာကိုဦးဆောင်နေတဲ့ထိုင်းနိုင်ငံကဆက်ဆက်တက္ကသိုလ်ကပမောက္ခပရတိဒုံခေကတော့လေ့လာတွေ့ရှိချက်တွေကနေဗိုင်းရပ်စ်ပိုးတွေအကြောင်းပိုမိုနားလည်လာနိုင်တယ်လို့ဒေသခံတွေအတွက်အနေရရှိရဆိုရင်လည်းသက်ဆိုင်ရာတာဝန်ရှိသူတွေဖြေရှင်းရမှာအထောက်အကူဖြစ်လာလိမ့်မယ်လို့ပြောလင်းကြောင်းပြောပါတယ
်ที่มีข้างๆมงกุฎสายพันธุ์เดียวกันกับที่มีแรงงานในประเทศจีนที่มี
အခုတော့ဆိုစေထိုင်းနိုင်ငံထဲမှာကူးစက်ပြောင်းသွားနေတဲ့ virus ကပြပကလာတာဆိုပေမဲ့တရုတ်နိုင်ငံထဲမှာ corona virus ရှိရဲ့မြင်းခွာပုံနှာခေါင်းနဲ့လင်းတို့မျိုးစားတွေကျွန်တော်တို့တိုင်းပြည်ရဲ့မှာလည်းရှိနေရဆိုတော့ဒီ virus ရှိမရှိဆိုတာတတ်အံ့မပြောနိုင်ပါဘူးဒါကြောင့်အရေးတကြီးစမ်းသပ်လေးလာရတာဖြစ်ပြီးရှားလက်ထွက်လာရင်ကျွန်တော်တို့နိုင်ငံမှာ COVID-19 ရောဂါအနေရကိုဟန်တာကာဝေးရမှာပိုပြီးအထောက်အကူဖြစ်လာနိုင်ပါတယ်
။ကွင်းစင်းလေးလာနေတဲ့အဖွဲ့ကိုဦးဆောင်နေတဲ့ထိုင်းနိုင်ငံချူလာလောင်ကောင်းတက္ကသိုလ်ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်စူပါဘွန်ဝါချရက်လူစာဒီကတော့လင်းနိုးရီနဲ့လင်းနိုးရီကြောင့်ဖြစ်တဲ့ရောဂါတွေကိုနှစ်ပေါင်း20ကျော်လေ့လာခဲ့သူဖြစ်တယ်လို့COVID-19 ရောဂါအတည်ပြုလူနာကိုတရုတ်နိုင်ငံပြည်ပမှာပထမဆုံးအတည်ပြုနိုင်ခဲ့တဲ့အဖွဲ့ထဲမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်
။ประเทศไทยก็มีโอกาสจะเจอเชื้อไวรัสโควิด19หรือ SARS-CoV-2
လုံးလုံးဆယ်မှာတရုတ်ကသုတေသနလုပ်ထားတာတခုပဲရှိပါသေးတယ်။ကျွန်တော်တို့နိုင်ငံထဲမှာတရုတ်မှာတွေ့ရတဲ့အလားတူလင်းတို့မျိုးတွေတွေ့နေရတာကြောင့်ဒီကိုဗစ်နဲ့ SARS ရောဂါတွေဖြစ်စေတဲ့အလားတူဗိုင်းရပ်စ်မျိုးကိုဒီမှာလည်းရှားတွေ့ကောင်းတွေ့နိုင်ပါသေးတယ်။ဖြစ်နိုင်ခြေလည်းများပါသေးတယ်။ တကယ်လို့ကျမတို့အဖွဲ့ကဒီ virus နဲ့ပတ်သက်လို့ရှာတွေ့မယ်ဒါမှမဟုတ်ရင်လည်းတစုံတရာဆက်ဆက်မှုကိုတွေ့မယ်ဆိုရင်ဒါကကမ္ဘာတစ်လွှားကရောတရုတ်နိုင်ငံတွေကသူတွေတွေပါဖြေရှာနေတဲ့ဒီ virus ရဲ့မူလအစင်းမြစ်နဲ့ပတ်သက်တဲ့ဘေးအလိကိုအဖြေထုတ်ဖို့အထောက်အကူဖြစ်လာနိုင်ပါတယ
်သူတွေတွေဟာလိုင်းငူတွေထဲမှာတွေ့ရတဲ့မြင်းခွာပုံနှာခေါင်းလင်းတို့တွေနဲ့တခြားလင်းတို့အမျိုးသားတွေစီကတွေ့သွေးနဲ့ဝမ်းတို့ကိုနမူနာတွေယူတဲ့လုပ်ငန်းအတွက်တညနဲ့တရအချိန်ယူရပါတယ်။ထိုင်းနိုင်ငံထဲမှာတွေ့ရတဲ့လင်းတို့မျိုးကွဲတွေကိုအင်းနီဂျင်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါက်တာစူပါပွန်ကတစ်ချိန်ချိန်မှာတော့ဒေသတွင်းနိုင်ငံတွေအဆင့်ထိတိုးမြင့်ပြီးတော့သုတေသနလှုပ်လာနိုင်ဖို့မျှော်လင့်ပါတယ
်။ในประเทศที่ยังไม่พบเชื้อไวรัสก็แต่ว่ามีทั้งข่าวชนิดเดียวกันก็อาจจะม
ีเชื้อไวรัสในประเทศอินเดียอันนี้ขึ้นมาในเยปอมาအချိန်တို့အတွင်းအကျိုးများများဖြစ်စေဖို့ ਨੇ ပေါ်ပြကြကြနာနာပြင်ဆင်ထားနိုင်မှုတွေတိုးပွားလာဖို့အတွက်အခုကျွန်တော်တို့သုတေသနပြုပြော်လေးလာပြင်ဆင်နေကြတာတွေကအရေးကြီးပါတယ
်အခုလေးလာမှုကနေကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းပုံမသိရှိလာရုံမကထိုင်းနိုင်ငံထဲမှာကူးစက်ရောဂါကာကွယ်ရေးလုပ်ငန်းတွေအတွက်လည်းကြိုတင်ပြင်ဆင်နိုင်လိမ့်မယ်လို့သုတေသီတွေကမျှော်လင့်ထားတာပါသူရည်နာအဖွဲ့မှာပါဝင်သူတူဖြစ်တဲ့တရိတ်ဆန်မွေးမြူရီနဲ့ကုသရေးဆရာဆရာဝန်ပက်ထရာပိုးမနီယောကတော့လိုင်းကူရီအနီးနေထိုင်ကြသူတွေရဲ့ channel မှာလင်းတို့ရဲ့အသီးနှာတွေကိုလာရောက်စားသုံးတတ်လေရှိသလိုလင်းတို့ကိုအသားဟင်းဖြစ်စားသုံးသူတွေလည်းရှိတာကြောင့်လေးလာမှုတွေကရလာမဲ့အချက်အလက်တွေကိုအတိပေးဖို့လိုလိမ့်မယ်လို့ပြောပါတယ်
မတနာမာဝိเคราะห์นะครับแล้วก็นํามาผ่านกระบวนการในการ
သူရည်နာလေးလာမှုရဲ့ရလာတဲ့နဲ့စူးစောင်းရရှိတာရဲ့သတင်းချက်လက်တွေကိုလေးလာဆန်းသောင်းပါပါဓာတ်တွေကိုလည်းအများပြည်သူကိုအသိပေးတော့မှာပါအထူးသဖြင့် NL ဖြစ်နိုင်တဲ့လူတွေကတစ်ဆင့်ကမ္ဘာတစ်ဝန်းကိုပါရဲခက်လာနိုင်တဲ့လူတွေကိုအသိပေးတော့မယ်ဒါကလူတူးတရားကိစ္စနိုင်ငံတိုင်းနိုင်ငံတွေအတွက်စိုးရိမ်ရမယ့်ကိစ္စမဟုတ်ပါဘူးကမ္ဘာပေါ်ကလူတိုင်းအတွက်ပါ
COVID-19 ရောဂါကြောင့်သေဆုံးသူ58ယောက်ပါဝင်ကူးစက်တည်ပြုလူနာ3000ကျော်ရှိတဲ့ထိုင်းနိုင်ငံမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့လည်းသူတွေတွေကြိုးပမ်းနေကြပါတယ်ထိုင်းနိုင်ငံကထုတ်လုပ်ဖို့ကြိုးစားနေတဲ့ကာကွယ်ဆေးကိုတော့အစောဆုံးနိုဝင်ဘာလလောက်မှလူတွေနဲ့စတင်စမ်းသပ်ဖို့စီစဉ်ထားကြောင်းလည်းသူတွေဒီတွေကပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
VOA American အသံရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရပ်တော့မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့အချိန်ကြောင်းပြန့်ဖွင့်မှာကိုမလိုလားတဲ့အကြောင်းဒီလအစောပိုင်းက American နိုင်ငံကပြည်နယ်တဝက်ကျော်ကျော်မှာမိဘဆရာတွေနဲ့ကျောင်းသူကျောင်းသားတွေလက်မထွက်ဆန္ဒပြခဲ့ကြပါတယ်လူကိုယ်တိုင်ကျောင်းကိုသွားရရင် virus ကိုဆက်ခံရမှာကိုဆန္ဒပြသူတွေကစိုးရိမ်နေတာပါ Nina Vishneva ကဒီအောင်မျိုးကတရေပြဖို့ထားတာကိုပြောပြပါမယ်မိဘဆရာတွေနဲ့ကျောင်းသူကျောင်းသားတွေပါဝင်တဲ့ထောင်ချီတဲ့ဆန္ဒပြသူတွေနယူးယောက်ပြည်နယ်မန်ဟတ္တန်ရပ်မှာလက်ဖို့ထွက်ဆန္ဒပြခဲ့ကြပါတယ်။ကျောင်းတွေမှာ virus ပေးကင်းဝေးရေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။ We lost a coworker to COVID in April.
ကျွန်တော်တို့လုပ်ဖို့ကံမဲ့တရားဧပြီလရဲ COVID ကြောင့်သေသွားခဲ့တာပါဒီကြောင့်ဖွင့်ရသည်မှာနောက်ထပ်ဆရာတွေဆုံးရှုံးမှာကိုကျွန်တော်တို့မလိုလားပါဘူးလူကျောင်းဆရာ Joseph Wolf ကပြောပါတယ်နယူးယောက်လည်းတခြားပြည်နယ်တွေလိုပဲဒေသအပေါ်မူတည်ပြီးလူကိုယ်တိုင်ကျောင်းတက်ရဲ့အနေအများရှိမှာဖြစ်ပါတယ်နယူးယောက်မြို့မှာကအများဆုံးတပတ်သုံးရက်ပဲကျောင်းကိုသွားရမှာလို့မြို့တော်ဝန် Builder Blessio ကပြောပါတယ
် It's the deal for the vast majority of kids and the vast majority of schoolsYou'll be going to school.
တောင်တော်များများမှာကလေးများစုကကျောင်းကိုတပတ်တည်းရဲ့ဒါမှမဟုတ်သုံးရက်ပဲသွားရမှာပါ။တချို့ကျောင်းတွေချွင်းချက်ရှိနေပါတယ်။ကျောင်းတစ်ကျောင်းမှာကျောင်းသားတယောက် COVID ကိုရင်တန်းတန်းလုံးတပတ် quarantine လုပ်ပြီးတရားခွင့်နေကြရပါမယ်။အတန်းတန်းစီကကျောင်းသားနှစ်ယောက်တပြိုင်တည်းတည်း COVID ကိုရင်တော့တကျောင်းလုံး quarantine လုပ်ရမှာဖြစ်ပါတယ်။ဆန္ဒပြနေတဲ့ဆရာအများစုကတော့ကလေးတွေကိုကျောင်းပြန်တက်ခိုင်းတာသိစောလုံးတယ်လို့မြင်ပါတယ်။ဆရာဆရာမပေါင်းတိတက်သမ၅တန်းရှိတဲ့အထက်၄ယောက်မှာတယောက်ကယောဂအခန်းရှိနေတာကိုသူတို့ကထောက်ပြကြပါတယ်။အဲ့ဒီဆရာတွေအတွက်အန္တရာယ်ပိုကြီးပါတယ်။တိတ်တန့်တင်းတဲ့ဆရာ Ronnie Elmonter က
Our schools have already been overcrowded
without တောင်းကြအခုဒီမှာပြည့်ကျက်နေရ။လေဝင်လေထွက်ကြလည်းမကောင်းဘူး။ Virus ကများနေတာတောင်းမှကျွန်တော်တို့ကိုကျောင်းတွေကိုပြန်လွတ်နေတယ်။ကျောင်းပတ်ချက်ကိုလည်း short ထားတော့ဘယ်လိုမှမဖြစ်နိုင်ပါဘူး။
This is my playground. I miss being on it.
အားလုံးကျောင်းသား Lawrence ကတော့ကျောင်းပြန်တက်ချင်နေတယ်ပါ။သူကျောင်းကမလကလေးကပိတ်ထားတာဖြစ်ပြီးကာယယောဂအကြောင်းသိပေမဲ့သူကတကယ်ချင်းတွေနဲ့ပြန်ပြီးကစားချင်နေတာပါ။
I miss my friends. I miss my teachers.
ကျွန်တော်တကယ်ချင်းတွေနဲ့ဆရာဆရာမတွေကိုတိတ်တိတ်ရတယ်။ကျောင်းပြန်တက်ချင်တယ်လို့ငါးရန်ကလေးလေးကပြောပါရယ်။ဆရာတန်းကျောင်းသူ Mariel ကတော့လူအပ်တာတွေအများကြီးရှိနေတာကိုထောက်ပြပါရယ်
။ I think that the reopening plan is a sham.
ကျောင်းမှာကအလေးညာစက်တခုပါပဲ။ကျောင်းမှာရမမွေမရှိ၊ဝတ်ထမ်းတော့လောင်းမရှိဆိုတော့ကျမတို့တက်ချင်တဲ့အတန်းကိုတက်ရမှာမဟုတ်ပါဘူး။မ ညီအောင်မျိုးတော်ဝန်ဖြစ်ရှင်ပြန်ရွေးခံမဲ့ကုန်စလဲလောင်းဒိုင်ယန်မော်ရယ်လစ်ကလည်းမရီယယ်လိုပဲမြင်ပါတယ
် I am a former special education teacher I am a former
ကျွန်တော်ကိုယ်တိုင်ကအရင်ကကျောင်းဆရာမှပါလူကြီးလူသားဖြစ်လဲလုပ်ခွရအခုလောလောဆယ်ကလေးငယ်ငယ်တယောက်လည်းရှိတယ်ဒါကြောင့်ကျမကဆရာဆရာမတွေဘက်ကရက်တီတာလို့ပြောပါတယ်ဒီလိုဆန္ဒပြနေကြပေမဲ့လည်းဂျော်ဂျီယာမစ္စစ်ဆစ်ပီနဲ့ပြည်နယ်တချို့မှာကျောင်းတွေပြန်ဖွင့်ခဲ့ပါတယ်တချို့တလေယောဂကုသခံရတယ်ဆိုတဲ့သတင်းတွေကိုလည်းကြားနေကြရပါတယ်ခင်ဗျကျွန်တော်ရဲမတော်ပ
ါအမေရိကန်နိုင်ငံမှာကလေးတွေကျောင်းပြန်တက်ဖို့အငင်းပွားနေတဲ့တစ်ချိန်တည်းမှာပဲနှစ်စဉ်ဆေးစစ်တာနဲ့ကာကွယ်ဆေးတွေအတွက်ဒီကလေးတွေကိုဆေးကမ်းသွားပြဖို့စိုးရိမ်စိတ်တွေကိုဘေးဖယ်ပြီးမိဘတွေအနေနဲ့လှုံ့ဆော်နေရပါတယ်အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ကကလေးဆေးကမ်းတစ်ခုအကြောင်းစီလီယာမန်ဒိုဇာသတင်းပေးပို့ထားတာကိုကျွန်တော်ငြင်းချမ်းကတင်ပြထားပါတယ်။အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ဘက်တဆန်မြို့မှာဖွင့်လှစ်ထားတဲ့ KD Clinic ကိုကလေးအထုကုဆရာဝန် Gloria Magia Ramirez တို့တည်ထောင်ခဲ့တာအနှစ်30လောက်ရှိပါပြီ။ကာယောဂအထုထိတ်ဂါလာတုံးကတော့လူနာတွေကိုဖုန်းကတဆင့်စောင့်ရှောက်ပေးခဲ့ပါတယ်။အခုတော့လူချင်းတွေ့နေပြီးယောဂဘုထိန်းချုပ်မှုတွေအများကြီးလှုပ်ဆောင်ထားပါတယ်။ဒေါက်တာဂလိုရီယိုမာဂျီယာရာမီယက်စ်ကအခုအပြောင်းလဲတွေတဲကတခုကတော့လူနာတွေကိုချိန်ထားမှပဲတွေ့ပါတယ်အခန်းပြေလူနာမရှိပါဘူးလူနာရှိအောင်နဲ့ဆွေမျိုးတွေပဲလာလို့ရပါတယ်အဝင်မှာကိုပူချိန်တိုင်းပါတယ်အရင်ကနဲ့မတူပဲတကားကိုပိတ်ထားပါတယ်နောက်တစ်ခုကလူနာစောင့်တဲ့နေရာနဲ့ဝန်ထမ်းတွေရှိတဲ့အခန်းကိုမှန်အလုံးပိတ်ကာထားလိုက်ပါတယ်လို့ပြောသွားတာပါကယောဂကာလအတွင်းကျန်းမာတဲ့ကလေးတွေအတွက်နှစ်စဉ်ဆေးစစ်ဖို့နဲ့ကာကွယ်ဆေးထိုးဖို့လိုအပ်တာတွေကိုစိုးရိမ်ပါတယ်လို့ဒေါက်တာအေဂါမေဂျီယာကပြောပါတယ
်။
ကလေးလေးတွေကိုတွေ့ရပါမယ်။တခြားယောဂါတွေကိုကာကွယ်ဖို့ကာကွယ်ဆေးထိုးရပါမယ်။ကျွန်တော်တို့ထိန်းချုပ်နိုင်ပြီးသားယောဂါတွေထပ်မဖြစ်အောင်လုပ်ပါ။ဒါကြောင့်မိဘတွေကိုဆေးကမ်းလာဖို့တိုက်တွန်းနေရတာပါလို့ပြောသွားတာပါ။ဒီလိုဆေးကမ်းတွေမှာတနေ့ကိုကလေးလူနာအယောက်80လောက်ကြီးပေးနေပြီးဆေးကမ်းကလည်းကျန်းမာရေးလုံခြုံမှုအတွက်ဂရုစိုက်ရပါတယ်။မာစီယာအစ်ဗယ်ရိုဂျာတို့လိုစိတ်ပူတတ်တဲ့အမေတွေကတော့
ပင်စားပါမို့လားမပေါ်တယ်မို့
ကျမတို့လည်းကူးနိုင်ပါတယ်ကျမတို့ကလေးတွေကိုလည်းကူးနိုင်ပါတယ်ကျမတို့ဓာရီကိုစဉ်းစားထားပါတယ်ဒါပေမဲ့အခုလိုအကာအကွယ်တွေလှုပ်ထားတော့အားလုံးအဆင်ပြေမယ်ထင်ပါတယ်လို့ပြောသွားတာပါဒါပေမဲ့လည်းကလေး၃ယောက်ရှိရဲ့မာစီယာအစ်ဗယ်အဖို့ကလေးတွေကြောင်းပြန်တက်ရင်ဘေးကင်းပါမလားဆိုတာကတော့မသေးကြပါဘူးနှာခေါင်းစည်းဝတ်တာခက်ခေါက်ခွာလှုပ်တာကလည်းကလေးတွေရဲ့နေစဉ်ဘဝဖြစ်လာတယ်လို့ဒေါက်တာမာဂျီယိုရမီယက်စ်ကပြောပါတယ
်
အသက်2နှစ်အထက်အကလေးတွေဆိုရင်နှာခေါင်းစည်းကိုသူတို့ရဲ့အဝတ်အစားတစ်ခုအဖြစ်မှတ်ယူပါတယ်တက်တယ်ပြန်ချွတ်တယ်ဒါပဲတစ်ချိန်လုံးလုပ်နေတာပါသူတို့လည်းဒီအချိန်တွေကိုသတိထားမိပါတယ်နောက်ပြီးကျမကိုရေကန်သွားလို့ရမလားလို့လည်းမေးပါတယ်သူတို့ကရိုးရိုးတတမေးတာပါလို့ပြောသွားတာပါကလေးတွေအနေနဲ့လည်းဘယ်အချိန်အထိကြိုတင်ကာကွယ်တဲ့နည်းလမ်းတွေလိုက်နာရမလဲမသိသလိုဒီကယောဂါဆိုကြီးကသူတို့အပေါ်ဘလို့တက်ရောက်မလဲဆိုတာလဲတေချာမသိသေးပါဘူးခင်ဗျာ
ဒုစရဘီနိုင်ငံကမီယာရီထဲမှာမြန်မာနိုင်ငံအကြောင်း၃ဆရည်တက်ချက်တချို့ကိုမူရင်းအပေါ်မှာပြတ်ထွန်းမှုပြောပြလိုပါတယ်ကျွန်တော်ကြောက်စားတာပါမြန်မာနိုင်ငံအထွေထွေရွေးကောက်ပွဲလူနာတဲ့ဒီမိုကရေစီကိုစံသပ်မှုဆိုတဲ့ခေါင်းစဉ်နဲ့ကိုလင်းရှရီဘာရေးတဲ့ဆောင်းပါးကို judiciaryreview.com မှာဖတ်ရပါတယ်နှစ်ပေါင်း60ကျော်အတွင်းတတိယအကြိမ်ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲဟာစမိုင်းမှတ်တမ်းတစ်ခုဖြစ်ပြီးနုနယ်တဲ့ဒီမိုကရေစီကိုဆန့်တက်နေတာဖြစ်တဲ့အခင်းကျင်းကိုကြည့်ရတာကတော့ရှင်ပြိုင်မှုပြင်းထန်ပြီးလူလတ်ခွင့်ထိချုပ်ခံရနိုင်ပွဲရှိတယ်လူမျိုးစုကိုကိုစားပြုပြီးမဲပေးကြမဲ့အလားအလာကပိုရှိနေတယ်လို့ဆိုပါတယ်နိုင်ငံတကာကြီးကြပ်သူတွေအနေနဲ့ဒီလိုလွတ်လပ်နိုင်တဲ့နီးပရိယတွေကိုစောင့်ကြည့်ပြီးတော့နိုင်ငံသားတွေရဲ့လူလတ်ခွင့်နဲ့ဖွဲ့စည်းရေးအကြစာတူညီမျှမှုရှိစေရေးကိုချက်ထွင်နိုင်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ပြောထားပါတယ်။ NLD ဟာ2015မှာတောင်မျိုးကမ်းမြူနိုင်ခဲ့ပေမဲ့အဓိကစိန်ခေါ်မှုတွေဖြစ်တဲ့ပြည်တွင်းစစ်ပြဿနာ၊စစ်တပ်အာဏာကိုကန့်သတ်မဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြဿနာ၊စီးပွားရေးဖွံ့ဖြိုးမှုပြဿနာတွေကိုမဖြေရှင်းနိုင်ခဲ့ဘူး။ဒါကြောင့် NLD ဟာတပြည်တော်အတိုင်းအတာနဲ့ရောဒေသန္တရအလိုက်ပါတိုင်းရင်းသားပါတီတွေအစ်စ်ပေါ်ထွန်းလာတဲ့ဒီမိုကရေစီပါတီတွေဒါမှမဟုတ်စစ်တပ်ကြွထောင်းနှောက်ခံပြုတဲ့ကြမ်းခိုင်ဖွံ့ဖြိုးပါတီတို့အတွက်မနီယာတွေလက်လွတ်ရပွဲရှိတယ်လို့သုံးသပ်သူတွေများကယူဆနေကြပါတယ်တဲ့။ဒါပေမဲ့ဗမာလူမျိုးအများစုက NLD ကိုထောက်ခံကြတဲ့ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအဖြစ်စိတ်ကူးကွယ်ကြတယ်။နောက်ပြီးတော့မဲပြည်တဲ့စနစ်ကလည်းပဲတမ်းမှန်အများစုရယုံနဲ့အနိုင်ရတယ်လို့ဆုံးဖြတ်တဲ့စနစ်ဖြစ်နေတဲ့အတွက်ကြောင့် NLD ပဲအနိုင်ရနိုင်တယ်လို့သူကဆိုပါတယ်။ဒါပေမဲ့သတိထားမယ့်ကိစ္စတွေကတော့ ရွေးကောက်ပွဲကာလမှာတိုင်းသားပြည်ပခန့်တွေပို့ရှိနိုင်တဲ့စုပြီးရခိုင်ကိုပထမဦးစွာဥပမာပေးထားပါတယ်။လူမျိုးနွယ်သတ်မှတ်ချက်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနိုင်ငံရေးမှာအဓိကဆွဲဆောင်မှုတစ်ခုဖြစ်နေတယ်။မြန်မာစစ်တပ်နိုင်ငံရေးပါတီတွေနဲ့တခြားအစိုးရမဟုတ်သောအင်အားစုတွေဟာလူမျိုးနွယ်အခြေပြုအားဖြည့်လာခဲ့တာနှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲအနိုင်ရဖို့လည်းဒီအင်အားကိုပဲအဆုံးပြုခဲ့ကြတယ်လို့ဆိုပါတယ်။ဒီနိပရိယေကိုရခိုင်ပြည်ပြည်နာမှာသုံးခဲ့ပြီးရခိုင်မှာဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြပဋိပက္ခကိုဖော်ပြပါတယ်။1982ဥပဒေအရနိုင်ငံမဲဖြစ်တဲ့ရိုဟင်ဂျာတွေဟာအစိုးရကအထူးခွင့်ပြုချက်မရရင်မဲပေးခွင့်မရှိဘူးလို့ဆိုထားပါတယ်။တပ်မတော်နဲ့နိုင်ငံတော်အစိုးရဟာသူတို့အပေါ်ဝေဖန်တဲ့မီဒီယာတွေကိုပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူနှိပ်ကွပ်နေတယ်။ရခိုင်မှာအင်တာနက်တွေကိုလည်းပိတ်ပင်ထားတယ်လို့ထောက်ပြထားပါတယ်။ဆိုတော့တိုင်းရင်းပြောင်းလဲဖို့လိုအပ်ပါတယ်။အခုအခါမှာ COVID-19 ပြဿနာရှိနေရဆိုပေမဲ့နိုင်ငံရအစိုးရတွေရော INGO လို့ခေါ်တဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကောနိုင်ငံရေးအစဉ်အလာနဲ့အတိုက်ခံကိုလေးစားမှုထားပြီးမြန်မာနိုင်ငံရေးရက်ခုမှာအပြန်အလှန်စီးခံနိုင်ရေးကိုအပြေပေါ်ကြမှာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အရသာအဖွဲ့အစည်းတွေကိုဖွဲ့စည်းတဲ့နေရာမှာလည်းတိုင်းသားလူမျိုးပေါင်းစုံကိုစုပေါင်းအခြေပြုတဲ့အဖွဲ့အစည်းမျိုးဖြစ်စေပြီးတော့အမုံစကားတွေမပြောကြဖို့သတင်းမှားတွေမထုတ်ပြန်ဖို့လည်းပဲဆွဲဆောင်စည်းရုံးကြလိမ့်မယ်လို့ပြောထားပါတယ်။1982နိုင်ငံသားဥပဒေလူမျိုးဘာသာခွဲခြားတဲ့ဥပဒေတွေအစိုးရရှိဝဲချက်ဥပဒေစတဲ့နိုင်ငံသားအခွင့်အရေးတွေကိုတားဆီးကန့်သတ်ထားတဲ့ကိစ္စတွေအားလုံးကိုလည်းပဲဖျက်သိမ်းဖို့လိုအပ်တယ်။ဒီလိုလုပ်နိုင်မှသာလေရင်မြန်မာနိုင်ငံရဲ့နှုတ်နယ်သောဒီမိုကရေစီဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့အဲ့ဒီအလွန်မှာဆက်လက်ရှင်သန်နိုင်နိုင်မယ်လို့ရည်သားထားဖြစ်ပါတယ်။ကပ်လီပင်လယ်တွေက optical fiber လို့ခေါ်တဲ့ကေဘယ်တွေကြောင့်အာဆီယံဒေသအတွက်တရုတ်အစအိန္ဒိယဟာလည်းအရေးပါလာနိုင်ွယ်ရှိတဲ့ဆွဲခေါင်းစဉ်နဲ့ Diksha Barawas ရေးဆောင်မှာကိုဟိန္ဒူစတန်တိုင်းမှာဖတ်ရပါတယ်။အိန္ဒိယနိုင်ငံယခင်မဒရက်စ်လို့ခေါ်တဲ့ Chennai မြို့ကနေကပ်လီပင်လယ်တွေက Port Blair မြို့ထိရေအောက် optical fiber 5G ဆက်သွယ်ရေးကေဘယ်လိုင်းတွေကိုတည်ဆောက်မဲ့ကိစ္စဟာအာဆီယံနိုင်ငံတွေရမှာအိန္ဒိယတရုတ်နဲ့ဆင်ပြိုင်နိုင်တဲ့ပထမရှေ့လမ်းဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြအောင်စာရေးပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒီစီမံကိန်းဟာကီလိုမီတာ2300ရှေ့လျပြီးဂျပန် NEC ရဲ့အကူအညီနဲ့လုဆောင်နေတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီစီမံကိန်းဟာအာဆီယံဒေသအတွင်းအဓိကရေအောက်လိုင်းတွေကိုအိန္ဒိယကတည်ဆောက်ပေးမဲ့အစီအစဉ်ဖြစ်ပြီးအိန္ဒိယနိုင်ငံတွေနဲ့ချိတ်ဆက်တော့မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေအနေနဲ့လည်းနိုင်ငံတစ်ခုတည်းကိုမှီခိုအားထားနေရတဲ့အဖြစ်ကနေအရာအထောက်အကူလည်းပဲလိုချင်နေကြတာဖြစ်တဲ့အတွက်ကြောင့်အိန္ဒိယသမုဒ္ဒရာဒေသကဒီစီမံကိန်းဟာဒီလိုအပ်ချက်ကိုဖြည့်ဆည်းပေးမှဖြစ်တယ်လို့ဆိုပါတယ်။မြန်မာ၊လာအိုစ်၊ကမ်ဘောဒီးယား၊ဗီယက်နမ်နိုင်ငံတွေဟာဒီ optical fiber cable line ကြောင့်နိုင်ငံတကာအင်တာနက်ဆက်သွယ်မှုလည်းပဲပိုမိုရှင်းမြန်လာမယ်လို့ရည်သားထားပါခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရစဲဖို့သဘောတူထားတာရှင်းလင်းရှိခဲ့ပြီဖြစ်ပါတယ်ဒါပေမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရောခေါ်ဖပုန်ခရိုင်မှာတန်လွင်ငင်းငင်းရေးဥယျာဉ်တည်ဆောက်ဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်တာပါတယ်ခင်ဗျာ
အစိုးရတပ်လက်အောက်ခံတရင်မေဂျားဆောက်တပ်နဲ့တရုတ်စီးပွားရေးသမားတို့ဥသွဲအကောင်အထည်ဖော်နေတဲ့ရဲစပ်ကတရုတ်မျိုးသစ်ကြီးကိုလောင်ကစားဝမ်းကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်ဒုစရိုက်လုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံ့ချကြတယ်လို့တဘာဝပဝင်းကျင်နဲ့စည်ရင်ရိုးရာအစဉ်အလာတိမ့်တိမ့်နဲ့အစီအစဉ်ကိုကြီးကျူးကုန်ပြုကြပါလေအစိုးရတပ်နဲ့အပြစ်ရထားတဲ့ KNU အရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတီယော်ခေါ် ပွားပွန်ခရိုင်ကတန်လွင်ရင်းရိုင်းဥယျာဉ်ကိုမကြာမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါလေ။ဌာနေတိုင်းရင်းသားတွေရဲ့သဘာဝပတ်ဝန်းကျင်ထိတ်သိမ်းရေးနဲ့ဘဝပြည့်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါလေ။စုချင်းငွေကဒေါ်လာ1000သာဖြစ်ပြီးမယ်ကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွင်ရင်းရိုင်းဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါလေ။ KNU နဲ့အစိုးရတပ်အပြည့်အခတ်ရစဲဖို့သဘောတူပြီး၆နှစ်အကြာမှာတန်လွင်ချင်းကြီးဥယျာဉ်ကိုတည်ဆောက်ပါလေ
။ဒေသခံကရင်လူမှုကရင်တတော်ဌာနနဲ့ကရင်သဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ချင်းကြီးဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါလေ။2012အပြည့်ခတ်ရစဲရေးသဘောတူညီချက်ကိုအောက်ချိန်မှာလက်တွေ့အကောင့်ထဲဖော်ထားဖြစ်ပါလေ။တန်လွင်ချင်းကြီးဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျယ်ဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းနဲ့နိုင်ပြီဖြစ်ပါလေ။ပြင်းပြင်းနဲ့မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖာပုန်ခရိုင်မှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကရင်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်ရေးကော်မတီကိုအပြန်လှန်တန်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေကြားဆက်သွယ်ရေးကောင်းမှုရွယ်ပြီးကားလမ်းတွေဖောက်လုတာကိုကရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ
။ဖာပုန်မြို့နယ်မှာဒေသဖွံ့ဖြိုးရေးအထောက်အကူပြုလမ်းနဲ့တိုက်ရိုက်ခါဖို့လမ်းတွေဖောက်လုနေတာကိုဆောင်ကျက်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကဧပြီလ2ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020ဧပြီလအထိ6လအတွင်းအစိုးရနဲ့ KNU အကြားထိတွေ့တိုက်ခိုက်မှုတွေအချိန်ပေါင်း40မိုင်းနှင်းပောက်ကွဲမှု23ချိန်မိုင်းနှင်းတိုက်ခိုက်မှု3ချိန်လုံမိုင်းပေါ်ထွန်းမှု18ချိန်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို94ချိန်အကြောင်းကြားရတယ်လို့လည်းဖော်ပြပါတယ်။တန်လွင်ချင်းရဲ့ဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်ပြေဆုံးရတာကိုကရင်ဘက်ကသတင်းထုတ်ပြန်ပါတယ်
။ KNU နဲ့ဒေသခံကရင်လူမှုရဲ့သဘောတူညီချက်မရပဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုချိုးပေါက်တာဖြစ်တယ်လို့ကရင်ဘက်ကဆိုပါတယ်။နှစ်ဦးနှစ်ဖက်သဘောတူမှသာလှုပ်ဆောင်ခွင့်ရှိတယ်လို့ NCA ကဆိုပေမဲ့ဆိုရတဲ့ကဇုအတင်းလို့တာကြောင့်ထိတဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ KNU ထင်းချုပ်တဲ့နေမြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဖက်အတွင်းမှပရိုဆောလာထွန်းကပြောဆိုကြောင်း KNC သတင်းဌာနရဲ့ AP 9ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်။အစိုးရတပ်ရဲ့တောင်ပိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ဖွဲ့တွေဟာကရင်ကျေးရွာအချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထွက်ပြီးတင်းရှောင်နေရတယ်လို့ KNU ဘက်ကတင်ကြားထားပါတယ
်။အစိုးရတပ်နဲ့ KNU တပ်မဟာ၅ဌာနချုပ်ဟာနေမြေကျူးကျော်မှုနဲ့ပတ်သက်ပြီးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဥတွဲစောင့်ကြည့်ရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖပွန်ခရိုင်က KNU တပ်မဟာ၂တပ်မဟာ၅နဲ့တပ်မဟာ၇တင်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အားနှစ်ဆတိုးလာတာဟာအပြစ်အခရစဲရေးသဘောတူချက် NCA ကိုအယုံကြည်နေပါစေတယ်လို့ကရင်ဘက်ကမြင်ပါတယ်။ချင်းအင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတန့်ဆိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ကရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းလဲတွေဖြစ်လာပြီးမြန်တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ကရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအငြင်းချင်းတူတယ်လို့ဆိုပါတယ်။အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ KNL ဒုစီဦးစီးချုပ်ကဆိုပါတယ်။တန်လွင်ငင်းရဲဥယျာဉ်နဲ့ပတ်သက်ပြီး NLD အစိုးရနဲ့ဆက်သွယ်မှုအလွန်နည်းတယ်လို့ KNU ဘုံကွန်ဖီတူကပြောဆိုသွားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လည်းပဲပုံမှန်ကိုဝင်ဆောင်စောင့်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်စောင့်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လည်းဘလို့အရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲ။အသွားအလာကဏ္ဍကန်စကန်တွေကကိုဝင်တယ်တွေလည်းဘာတွေသိထားသင့်ပါလဲ။ဒီအကြောင်းသားဖွားမှုရဲ့အထူးကအငိမ့်သားပမောခဒေါက်တာမြတီရာကိုကျွန်တော်ဝင်းမင်းကမင်းမြန်ထားပါလေ
။ OK ကဲ့သားသားမီးရဲ့ချစ်စုဆရာဝန်ကြီးပမောက္ခဒေါက်တာမြတ်သီရခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပိုလုပ်ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆရာမကြီးဒီအိမ်မှာအဓိကနေရတော့လည်းပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလွတ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကဆွေးနွေးတော့မှာပါဆရာမ။အဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆရာမဘာအဓိကစာပြောချင်လဲ
။ကျမလည်းမိရင်ကျမလည်းကလေးလေးရဖို့ဆိုတာကိုဝင်ဆောင်စောက်ရှောက်မှုကိုစနစ်တကျပုံမှန်လာလူရဲ့ပိုင်းမှာတစ်လတစ်ခါလာရင်လာပြီဆိုလို့ရှိရင်နှစ်ပတ်တစ်ခါ၊ဘူးရံနေရင်တစ်ပတ်တစ်ခါအဲ့လိုမျိုးစောက်ရှောက်မှုခံယူရတယ်။အဲ့တော့အခုချိန်ခါလာမှာတော့စီယုံစီကန်းသွားဖို့လေဖြစ်ဖြစ်တယ်။စီယုံစီကန်းမှာလူစုလူဝေးနဲ့ဖြစ်နေရင်လေအခွင့်ရကြဘောနော်အိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုယ်ဆောင်ဆောင်ဆောင်ဖို့ခံယူဖို့အတွက်ခက်ခဲကြီးပါတယ်ဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူတော့ကတော့တစ်လတစ်ခါလောက်ပဲကြာရတာဆိုတော့ဒီကာလကတိုက်ဆိုင်နေတော့မှမကြဖြစ်တာအိပ်စာမရှိဘူးလာရင်လည်းအပိုင်းတော့တစ်ပတ်တစ်ခါအထူးသဖြင့်မွေးကန်ပြီးတစ်ပတ်တစ်ခါကြာရပြီဆိုတဲ့အမျိုးပေါ့အဲ့အဲ့ရမကြရင်တော့မကြောက်မနေကြဖို့လို
ဘူးဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘယ်လိုစီစဉ်သင့်လဲဆရာမ
အဲ့လိုတွန်းလာဖို့ဆက်သွေးဖို့ခက်ခဲနေလေဆိုလို့ရှိရင်စီယုံစီကန်ဆိုရစီယုံကြီးအကြည့်လက်မှာဆိုလို့ရှိရင်အကြည့်လက်ကမှရေးဆရာမတွေတောက်ပတ်ဆရာမတွေသူတို့နဲ့အနေနဲ့ချိတ်ဆက်ထားဖို့ပြပါတယ်။အဲ့တော့တယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဆင်ပြပါတယ်။တကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့ညံဆက်တွေ့လို့ရပါတယ်။အဲ့တော့ဝင်ဆောင်စောင့်ရှောက်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့တိရုပ်စည်းကမ်းတွေပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်။သူတင်ပြီးတော့ဘုကင်းယူနေတော့အချိန်ကိုလေသူတွေအများကြီးစုပြုံနေကြမျိုးမဟုတ်ခဲနဲ့တယောက်နဲ့တယောက်နဲ့ခြားပြီးမှခေါ်မင်းအစီအုံစီးကန်းနေရာလေအခုဆိုရင်ထိုင်ကုန်နေရာအစတယောက်ခြားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာလေးရှိပါတယ်အဲ့တော့အစီအုံစီးကန်းသွားတဲ့အခါမှာလေကာကွယ်တဲ့မိစေစနစ်တကျတုံးပြီးတော့သွားဖို့လိုပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားမယ်ရေးပေါ်အခြေအနေမျိုးကော
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့ဒီရေဘောတချံသားလေးကိုတိထားဖို့လိုပါတယ်။ကိုဝင်တယ်ရင်မကြဘူး၊စမွန်တယ်ရောကျန်တဲ့မိသားစုဝင်တွေအားလုံးကတိထားဖို့လိုပါတယ်။အဲ့လိုတိထားခြင်းအားဖြင့်ချိန်နဲ့တပြေးညီပေါ့၊ကျန်မာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်။တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာတက္ကသိုလ်နောက်မှဖြစ်မှာ။အခုလက်တလောဒီရေဘောပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်။ဒါကြောင့်မို့ဒီရေဘောလက္ခဏာတွေကတော့ပါလေဆိုနံပါတ်၁ကဘိုက်နာခြင်းပေါ့။ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်။ဒီလိုလာပြီးမဟုတ်တော့လေနားမရှိပဲပိုင်နိုင်ရင်ခရီးမှုတို့ဖြစ်လာမယ်ဆိုရင်ပိုင်နာတာဖြစ်နိုင်တယ်။တခြားစီလန်းရောက်ဖို့ဆိုလေပိုင်နာတတ်တယ်။အချင်းကွာတယ်ဆိုလေပိုင်နာတတ်တယ်။အဲ့ဒါတွေအကုန်လုံးကလေအမိကလေးကျမကြီးနဲ့ဆက်ဆက်တယ်။ဒါမှမဟုတ်ပိုင်နာတယ်ဆိုရင်အရင်ကြည့်ဖြစ်ပါလေ။နောက်နံပါတ်2အချက်ကတော့သွေးဆင်းတယ်ပေါ့။ဒီအန္တရာယ်ကင်းတဲ့ဒီမွေးကန်ကြီးခေါင်းကျွေးဆင်းတဲ့လူမျိုးဆင်းတာလေးစားပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီဖြစ်ကိုအမေကလေးအတက်အန္တရာယ်ကိုမိနစ်ပိုင်းတင်ကိုရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းနေဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ခင်းနဲ့အများကြီးတစ်ကြိမ်နဲ့ဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအုံစည်းကောင်ကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမွားအိတ်ပေါ့သွားတာပေါ့လေ။ကလေးလေးရှိကိုပို့ဝင်သွားခိုင်းပြီပေါ့။ပို့ဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားကြီးလေးကုံသွားရင်လည်းပုံမှန်အားဖြင့်တော့တဲ့အင်းကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းကြီးဆိုရင်လေဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဘိုက်ထဲမှာကလေးကနေမကောင်းလို့ရှိရင်အတိုးနေသွားတတ်ပါတယ်။အတိုးနေတာကိုဘယ်သူမဆိုင်လိုက်မလို့ရှိရင်လုံးဝမတိုးတော့ဘဲနဲ့ကလေးအလုံးခုန်တာချက်သွားတတ်ပါတယ်။ဒါကြောင့်မလို့ကလေးအတိုးနေတယ်ဆိုတာလေအန္တရာယ်လက္ခဏာတရားဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီကရန်တင်းသွားလာကန်ဆက်ထားတဲ့စခန်းတွေမှာပုံစံတရားကိုယ်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆင်မရဘယ်လိုအချမ်းပေးကြလဲ
။ဝင်ဆောင်မိခင်တွေပေါ့ကရန်တင်းထဲမှာအခုပါကြပါတယ်ပြည်တော်ပြန်ပေါ့နော်ဒီမှာကိုဝင်တွေအများကြီးပါပါတယ်။ကိုဝင်တွေကရန်တင်းထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုယ့်ရဲ့တောင်းနေကြဆေးတွေပေါ့နော်ကိုဝင်ဆောင်ဆော့ဆော့ဟိုအားသေးတွေရှိပြီးနောက်ကိုဝင်နဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပေါ့။အခုတည်းကမွေးကန်ပြီးဖွားကန်ပြီးဆိုင်ရင်လည်းအပိုင်းကုလကျော်လာပြီဆိုတဲ့အပိုင်း ဘလို့မွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပါအဲ့လိုဆိုင်ရဆိုင်ရန်ဒီမပါဘူးဘာမှလည်းဆောင်ရှားမှုတခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆောင်ရှားပေးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ဆက်ပေးရမှာဖြစ်ပါတယ်။နော်အဲ့ဒီကြလို့ရှိလို့ရှိရင်တော့အထူးကလေးမှာတင်တာကတော့ quarantine ကာလဆိုတာကဒီအယောဂဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေအချက်ချင်းရှိလာမယ်။နော်အဲ့ဒါရင်တော့ကိုယ်ဝန်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ quarantine site မှာပါရင်တော့တော့မပါပဲကိုယ့်အိမ်မှာကိုယ်နေလဲအဟာရကိုတော့ပြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝန်ကြီးအနေနဲ့လုပ်လို့ရှာရှာသိတဲ့ငန်းလေးတွေလုပ်ဖို့လိုပါတယ်အဲ့တော့ကိုယ်ရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့သိချင်တာတစ်ခုဖြစ်ပါတယ်အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝန်ကြီးကသူ့ချဲ့တတ်တဲ့ခြေတလုံးကသူ့ချဲ့မယ်အဆုတ်ကိုသွားဆုတ်ရင်သူ့တည့်ရဲ့ညီတော်အောင်နေဆိုပြီးတော့ဟောချက်ပြီးအတန်အတီးဖြစ်တတ်ပါတယ်ဆိုတော့ပုံမှန်လှုပ်ရှားမှုလေးတွေလုပ်ဖို့လိုတယ်သူအနားယူလို့ပါတယ်အဲ့တော့အနားယူရဲဆိုတာကလေအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေတာကိုသူကနားနေတယ်လို့သူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာကြီးကြာကြာထိုင်နေသရေသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ခြေတလုံးဘက်ကလာတဲ့ video ကြီးတွေကိုဖိထားတယ်အဲ့ခြေရောက်အောက်ပိုင်းကတွေးတယ်ကနှလုံးကိုမပြန်နိုင်ဘူးပေါ့အဲ့တော့ခြေတလုံးမှာတွေးအိုင်နေခြေရောက်ဒီကြောင်မင်းအဲ့ဒါအပြင်နှလုံးကိုတွေးပြန်တာနေတော့နှလုံးကတွေးပြန်ခတ်တာလည်းနေတော့တွေးပေါင်လေးကြာတတ်တယ်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုတွေးရောက်ရှိမှုတွေးလက်ပတ်မှုပါလေနေသွားတတ်တယ်နော်ဥပမာကလေးရဲ့အချင်းကိုတွေးသွားတာနေတော့ရင်ကလေးရဲ့ကြည့်ထွားမှုကိုထိခိုက်တတ်တယ်ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ရင်းကြာကြာရက်ချင်းမလုပ်ခင်နဲ့အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်တွေးလက်ပတ်မှုပေါ်တာအောင်ဒီကိုအကျန်းတတိပေးဖို့ပူပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSSSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုရပန်းချံမှာကျင်းပတဲ့နှစ်90ပြည့်ကရင်အာဇာနည်နေ့အခမ်းအနားဦးဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။မွန်လနဲ့ကန်တက်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နေမြေအတွင်းလူထု2000ကျော်ကမတ်ပုံတင်ရရှိပြီးမဲ့မဲသိဖို့အမည်စီရင်မပါဝင်ဘူးဆိုတဲ့သတင်းတွေကိုကြားစားရမှာပါရှင်
။ဒီမှာကနန်းဟောင်းပါရှင်။သတင်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်ပေးမှာပါ။23ရာစုပင်လုံညီလာခံစတုထအကြိမ်တက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစစ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံခဲ့ကြတာပါ။ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်စစ်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံနေစဉ်မှာပဲရှမ်းပြည်နယ်မှာတော့တပ်မတော်ကနေအင်အားဖြည့်တင်းလှုပ်ရှားနေလို့နှစ်ဖက်တက်ကလည်းစီရဲတင်းမာမှုတွေဖြစ်နေပါတယ်။
ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်90ပြည့်ကရင်အာဆာနီနေ့အခမ်းအနားဦးဆောင်ကျင်းပတဲ့လူငယ်အုပ်ကိုညီငယ်ချင်းစွာစုဝေးခြင်းနဲ့စီတန်းလက်လက်ချင်းငိမ့်စုစီဥပဒေနဲ့ကြောက်တရာမြို့နယ်ရဲ့စခန်းကအမှုဖွင့်ရေးယူလိုက်ပါတယ်။ဩဂုတ်လ12ရက်နေ့နာနဲ့17နာရီအချိန်ထက်ကျော်လွန်ပြီးအချိန်ပိုကျင်းပတယ်။15ဦးထက်ပိုပြီးလူစုလူဝေးကျင်းပတယ်ဆိုပြီးဦးဆောင်သူကရင်လူငယ်အုပ်ဖြစ်တဲ့စသိန်းစော်မီနဲ့စောကကွာတို့ကိုရဲစခန်းကခေါ်ယူစစ်ဆေးပြီးအမှုဖွင့်ခဲ့တာလို့ကျင်းပရေးကော်မတီမှပါဝင်တဲ့နတ်မြေတင်စာကပြောပါတယ်။ကရင်အာဆာနီနေ့ကိုကရင်တိုင်းဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်အသီးသီးမှာဩဂုတ်လ12ရက်နေ့ရောက်တိုင်းစင်ကျင်းပကြပါတယ်ကျင်းပခွင့်မပြုဘဲကျင်းပတယ်ဆိုပြီးယမန်နှစ်ကလည်းဥဆောင်သူ3ဦးကိုငိမ့်စုစီဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ဖူးပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာဆန်နဲ့တခြားစားတောက်ကုန်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတာကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတွက်အခက်အခဲကြုံနေရတယ်လို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရေးအထောက်အကူပြုကော်မတီကပြောပါတယ်ပလောဝမြို့နယ်ဟာ
ตั้มดอนในราคาตัดต่อเอเอรูอาจารย์เชปวานีได้ไต่ป่วยเจ้าราคาปีนี้เจ้าต่อในสัตว์เดียร์ยีลังกงลานวยอาลงดินเนี่ยเพียบไว้ลากาซาบีดินเนี่ยที่ไปท้าโลลู่เย่เชตทองโจซานอปาเวนซานายเอกับเจลันนีดาวะกบ้าซานายเอกับซีเซนWFPกับซานเนซานายเอกับรีปูซังเปเปเม่เสียงปิดดูเรียตัวเว็บเชตามู
ยอวันนี้ปิดดูเรียกไม่อยากชี้จับบุลูเปล่าว่าเมื่อเนี่ยสันนัยข่าวพลเมืองเอท้ากูพิวคอมดีกังสังอุยาจอกะเปล่าไปเลยยังคันตัดต่อเอเอเนี่ยเสียสัตย์สูบีตั้มดอกันอยู่พันสีตัวเรื่องคันยินเนี่ยมีอูมีโอกาจีเลียอยู่อัตตาอูกูเดียดข้ามีดังสุดทันยุคเราเนี่ยเปียนอัปเปิ้ลเข้าไปเลยรักคันยินเนี่ยมีอูเชี่ยใส่เชี่ยมันแต่ยังไม่ต้องคงคงกาโอ้กูรักคนยังมีกับพันสีตัวเรื่องเต็มบังกันอยู่อัตตาเดลิสต์ตันนี่เอเยอูสังช่วยเลยเต็มสง တဲ့ဥဆန်ရွှေလိုင်းရဲ့ကိုခန္ဓာမှာထိုးတွင်းတန်ရနှစ်ချက်ဥကောင်းမှာတနတ်တန်ရတစ်ချက်နဲ့မင်းရိုးပါပြုတ်ထွက်သွားနေတာကိုတွေ့ရတယ်လို့တကြိုဖို့ကူညီပေးခဲ့တဲ့မြောက်ဦးမြို့ခန့်တွေကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်အမျိုးသမီးပါတီအနေနဲ့အေယာဝတီတိုင်းဒေသကြီးမဲဆန္ဒနယ်မြေ၅နေရာမှာဝင်ရောက်ရှင်တိုင်သွားမယ်လို့သိရပါတယ်။ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်အဖြစ်မွန်အမျိုးသမီးပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မိလျိုင်မွန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းကုန်းမြို့နယ်က2ဦးနဲ့ချောင်းဝမ်မြို့နယ်တို့မှာ2ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မိလျိုင်မွန်ကဆိုပါတယ်။မွန်အမျိုးသမီးပါတီဟာမွန်အမျိုးသားပါတီတွေဝင်ရောက်ရှင်ပြိုင်တဲ့ဒေသမှာဝင်ပြိုင်မှာမဟုတ်ပဲမွန်မျိုးရပါတီဝင်မပြိုင်တဲ့အေယာဝတီတိုင်းဒေသကြီးဘက်မှာတွားရောက်ရှင်ပြိုင်တာဖြစ်တယ်လို့သိရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဒီနှစ်နောက်ပိုင်းနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဩဂတ်လ9ရက်နေ့နောက်ဆုံးထားပြီးမိမိအမိပါမပါမဲပေးပိုင်ခွင့်စည်ရင်းတွေစစ်ဖို့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်ထုတ်ပြန်ထားပါတယ်။အဲ့ဒီမဲပေးပိုင်ခွင့်စည်ရင်းမှာမွန်လူတုထောင်ကနန်းကဘာလို့နာမည်မပါရှိရတာပါလဲ။သူတို့တွေမဲပေးပိုင်ခွင့်ဆုံးရှုံးတော့မှလား။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်နယ်ရေးမြွနယ်အခြေခံရေးချောင်းပြားဒေသခံ2000ကျော်ဟာနိုင်ငံသားစီစီရေးကပ်ပြားတွေရှိကြပေမယ့်မဲပေးဖို့မဲစည်ရင်းမှာသူတို့နာမည်မပါရှိပါဘူး။မဲပုံထောင်မဲ့နေရာနဲ့မိုင်30လောက်ဝေးတဲ့ရင်းမြွနယ်ကပနန်းပိန်ရွာသူပြည်တနိုင်ကတော့မဲထဲခွေရမယ်မရဘူးဆိုတာကရွာဥက္ကဋ္ဌစီစဉ်မှုပေါ်မူတည်တယ်လို့မြန်မာသားနဲ့ခုလိုပြောပါတယ်။ဟုတ်ကဲ့
မတော့ကပဲအ
ဲ့တော့ဆူဆင်းတဲ့ကျေရောမချက်ချက်ဘူးဆိုတော့ရွာဥက္ကဋ္ဌပေါ်မှာပဲမူတည်ပါတယ်ကျမတို့အိမ်ထောင်ဆူဆင်းကကျောင်းရွာကျေးရွာအုပ်စုထက်မှာပါတော့မိုင်30လောက်ဝေးတဲ့နေရာကိုသွားထည့်ရမှာဆိုတော့တရွာလုံးစုပြီးသွားကြရမှာပါ
ရေးချောင်းဖျားတည်တာဟာမော်မျိုးသားလက်နက်ကင်သတ်ဖြစ်တဲ့မွန်ပြည်တစ်ပါတီထိန်းချုပ်ဧရိယာဖြစ်နေတဲ့အတွက်မဲစင်းမပါတာလားလို့ပနံပိန်ကျေးရွာဥက္ကဋ္ဌနိုင်ပွေးကမမတာနဲ့ခုလိုမျိုးကိုထောက်ပါလေ
2005လောင်းကတရွာလုံးမဲပေးစင်းမှာပါပါတယ်ခုတော့မဲစင်းထဲထည့်မထားဘူးတရွာလုံးကိုမှတ်ပုံတင်လဲရိုက်ပေးခဲ့တယ်2008တုန်းကရွာမှာလဲမဲပေးခဲ့ပြီးပြီမဲပေးခဲ့ပြီးနောက်ပိုင်းမှာမှတ်ပုံတင်တစ်ခါလာရိုက်ပေးတယ်เจ้าหยัวก็เลยขอพี่รอมัดปုံนี่ย้ายไปตาเลยရှိတယ်สุสุปอง3จิ่งย้ายไปခဲ့ပါပြီ2010ရွေးကောက်ပွဲမှာเจ้าหยัวကိုတရွာလုံးစုပြီးမဲတွားပေးကြတယ်မွန်ပြည်တစ်ပါတီ NMSP တတ်ထင်းချုပ်နေမြင်မို့မဲစင်းမထုတ်ပေးတာလားမသိဘူး
ဒီဒေတာဟာမွန်ပြည်တစ်ပါတီထင်းချုပ်နေမြင်ဖြစ်ပေမဲ့ရွေးကောက်ပွဲအတွက်ပါတီတိုင်းကိုလွတ်လပ်စွာစည်းရုံးနှောက်ရှားခွေပြုထားတယ်လူတို့မဲပေးခွေရအောင်လှောက်ဆောင်နေတယ်လို့တနင်္လာရီတိုင်းဒေတာကြီးအမှတ်6မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်အဆိုပြုထားတဲ့ဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်
။ဘုံပြစ်ပါတီချင်းချုပ်ဧရိယာဆိုပေမဲ့ဘုံပြစ်ပါတီကဒီဒီမဲစင်းနဲ့ပတ်သက်ပြီးတော့လွတ်လပ်စွာစည်းရုံးဝင်ပေးတယ်လို့ဒီဟာတွေကိုစောင့်ရဖို့အတွက်ဘုံပြစ်ပါတီဘက်ကလက်ကဲကြိုးဆိုပြီးတော့မှကြေညာပေးထားတဲ့အတွက်လည်းအားလုံးဒီဟာတွေပေါ်မှာလှုပ်ဖို့ဒီလာမယ့်14ရက်နေ့မတိုင်မီမှာဒီဟာပထမအဆင့်မှာခေပါသွားဖို့လှုပ်ဆောင်နေကြတာရှိပါတယ
်။ရေးချောင်းဖျားတည်တာမှာချောင်းတောင်ပဲချံကကြေးရွာပေါင်း20ကျော်၊မြောက်ဝဲချံကကြေးရွာပေါင်း15ရွာထက်မှရှိပြီးလူဦးရေထောင်ခန်းရှိပါတယ်။ရ ရင်းမြစ်နယ်မှာမြို့သားလွှတ်တော်တနေရာပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်တနေရာရှိပြီးမဲဆန္ဒရှင်2,300ကျော်မဲယုံ130နီးပါးဖွင့်လှစ်သွားမယ်လို့ရွေးကောက်ပွဲကမရှင်သာမှသိရပါတယ်ရှင
်။ဆက်ပြီးတော့စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်သူအများစုကတော့ရွေးကောက်ပွဲစိတ်ဝင်စားမှုနှေးပါနေပါတယ်။ရခိုင်လူထုအခက်အခဲကိုဘယ်ပါတီကကူညီဖြေရှင်းပေးနိုင်မှာလဲ။လူထုကရောဘယ်ပါတီကိုအမှန်တကယ်မဲပေးကြမလဲရခိုင်လူထုဘယ်လိုမျိုးလင်းချက်တွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်မှာရွေးကောက်ပွဲဝင်မဲ့ပါတီတွေမြပြနေပေမဲ့ရခိုင်ပြည်သူတွေကတော့ပြည်သူကိုအကာအကွယ်ပေးနိုင်တဲ့ပါတီကိုရွေးချယ်ကြမယ်လို့ယုံကြည်ကြောင်းရခိုင်အမျိုးသားပါတီ ANP ပါတီကောက်ဆော်တိုးဖြစ်သူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်ရခိုင်ပြည်သူတို့ကရွေးကောက်ပွဲကြီးမတင်မတော်တဲ့ဘယ်နဲ့မတော်ဆန်းတဲ့အဲ့ဒါကြောင့်ယူကတ်ဘက်ကလည်းယူခံထားကြတဲ့အခက်အလောရင်းကြတဲ့နိုင်ငံအဖြစ်ကြီးရနေပြီဖြစ်ပါလေ။အဲ့တော့ကျွန်တော်တို့ကခိုင်ပြည်ကြီးတွေကဒီခိုင်ပြည်ကြီးရဲ့အကျိုးကိုရှိတဲ့ကနမမမရည်ရည်ကနာဆုံးနေပြီးနေတဲ့နိုင်ငံရေးပါတီမျိုးဤလူတွေရှိတဲ့အခက်အခဲကြလာရင်နမမမရည်ရည်နေတဲ့ကိုယ်စားလှယ်ရှင်ရှိတဲ့ပါတီတွေကိုအကျိုးလုံးနိုင်တဲ့ပြည်သူတွေကအဓိကပါတီတွေရွေးချယ်ကြလို့လည်းတော့ကျွန်တော်ဒီအလင်းနဲ့တိုင်ပြီ
းလာရှိရခိုင်ပြည်မှာစိုက်ရည်ပတိပခါတွေကြောင့်ပြည်သူနှစ်သိန်းခန့်နေရဲဆန့်ခွာပြီးအခါခဲပေါ့စုံနဲ့ကြုံတွေ့နေရတဲ့အတွက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါနေကြသလိုနိုင်ငံရေးပါတီတွေအပေါ်မှာလည်းယုံကြည်မှုတွေကျဆတ်နေတယ်လို့ဘူးတီတော်မြို့ခန့်ဆရာတော်တပတ်ကအခုလိုမိန့်ပါတယ
်ရွေးကောက်ပွဲကိုစိတ်ဝင်စားဆိုတာက2015နဲ့2020ရဲ့ဖြစ်တန်းလာတဲ့ဖြစ်ရင်တည်းမှာရွေးကောက်ပွဲကိုဝင်ယူပြီးတော့အမှတ်ရသွားတဲ့ပုဂ္ဂိုလ်တွေကနာခနာအစ်ကိုတွေတင်ပြီးလဲနောက်တခြားမင်းမြန်စရာတွေမင်းမြန်တယ်ဒါနဲ့တိတ်အားမရဘူးဗျာရခိုင်မှာဆိုတော့တစ်ဖက်မှာစစ်ပွဲတွေဖြစ်နေကြတယ်အဲ့ဒီတွေကမှန်မှန်ကန်ကန်ဖြစ်နေတဲ့ဥစ္စာတွေကိုသိရစီလို့အဆိုဖြစ်နေပြင်ကျင်းကြတာတွေသိရတယ်ဒါတွေကိုခမခမတင်ဆောင်နေကြတယ်ဘာကြောင့်ဦးရင်ရှင်ကလည်းတော့အဲ့ဒီကြက်တော်မဲတွေကဘာမှအလုပ်လုပ်လို့မရလို့ဒီရေကောက်ပွဲကိုတိုင်ဝင်ရမှုတော့တိတ်မရှိဘူးကြာ
လာမယ့်ရေကောက်ပွဲကထွက်ပေါ်လာမယ့်ရလဲဟာပြည်သူတွေကိုတစုံတရာကာကွယ်ပေးနိုင်ဖို့မျှော်လင့်နေလို့လက်ရှိလွတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်ရွေးကောက်ပွဲမှာတသိပုဂ္ဂလအဖြစ်ဝင်ရောက်ချက်ပေးဖို့ပြင်ဆင်နေတဲ့ဦးအောင်သောရွှေကအခုလိုပြောပါတယ်
။ဒီတော့အနေနဲ့တော့တစုံတရာအကာအကွယ်ပေးနိုင်နေလို့ဖြစ်နေ။အခုလေးကျွန်တော်လက်ရှိလွတ်တော်ကိုယ်စားလှယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖက်မှရှိနေတဲ့လူစုတွေအတွက်ဟောအတိုင်းကြတစ်ခုဖြစ်ကျွန်တော်တို့ရွေးဆိုတိုင်ရာရှိတယ်။နောက်လာမယ့်အလရှင်ဒီလိုရှိတော့ပုံပြီးမှကျွန်တော်တို့ပြောနိုင်စွမ်းနိုင်လုံးနိုင်တိုင်းတိုင်းမရှိရဲလို့ကျွန်တော်အားယူပြပါတယ်ခင်ဗျာ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနိုင်ငံလုံးအတိုက်အတန်နဲ့ရွေးကောက်ပွဲကြံပတ်မယ်လို့ပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကြံပတ်နိုင်မှာကိုနိုင်ငံရေးပါတီတချို့ကစိုးရိမ်နေကြသလိုကြေးရွာပေါ်သုံးဆိပ်ကျော်မှာလည်းအခုအချိန်ထိမင်းစရမကဲနိုင်သေးဘူးလို့သိရပါတယ်။လာမည့်ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရခိုင်ဥဆောင်ပါတီ AFP အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တခြားပါတီငယ်တချို့လည်းအရေးခွင်ဖို့ပြန်ဆင်နေကြသလိုတသီးပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ချိုက်ပြဲကြမှာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစခနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့290ပြည့်ကရင်အန်စာနီနဲ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။
ကတော့ဆင်တွေခုနားဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့ဒါတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American ပြည်တော်စုမှာဗိုလ်တပူးနေကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့တည်ဆုံးရသူ1500လောက်ဖြစ်သွားခဲ့ပါတယ်။ဒါဟာမိရကစပြီးတရက်တွင်းသေဆုံးသူအများဆုံးပါဒီကံရောဂါစတင်ဖြစ်ပေါ်ခဲ့ခြင်းကစပြီးအမေရိကန်နိုင်ငံမှာဒီရောဂါနဲ့သေဆုံးသူစုစုပေါင်းက13,600ကျော်နေပါပြီဗိုလ်တပူးနေဆင်းရဲအမေရိကန်နိုင်ငံမှာသတင်းနှစ်ပတ်ဆက်တိုက်တရက်ကို COVID-19 နဲ့သေဆုံးသူ1000ကျော်ဖြန့်မြားရှိနေတာပါအာရဗ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့အစ္စရေးတို့ကြားတန်တမန်ဆက်ဆံရေးထူထောင်ဖို့သဘောတူခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်တဲ့ပြင်းနေမှာကြေညာပါတယ်အခုလိုကြေညာမှုကနေ UAE ဟာအာရဗ်ပင်လယ်ကွေ့နိုင်ငံတွေထဲမှာအစ္စရေးနဲ့တန်တမန်ဆက်ဆံရေးလုပ်တဲ့ပထမဆုံးနိုင်ငံဖြစ်လာတယ်လို့အာရဗ်နိုင်ငံတွေထဲမှာတော့တတိယမြောက်နိုင်ငံဖြစ်ပါတယ်။အာရဗ်နိုင်ငံတွေထဲမှာအီဂျစ်နဲ့ဂျော်ဒန်သာအစ္စရေးနဲ့တန်တမန်ဆက်ဆံမှုရှိနေတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာအောက်တိုဘာ23ရက်ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်သူလူနာသစ် 10 ဦးထပ်တွေ့ရတာမို့အခုဆိုကူးစက်ခံသူစုစုပေါင်း369ယောက်ရှိနေပါပြီ။ဒီလူနာသစ် 10 ဦးတွေကအမျိုးသား1ဦးနဲ့အမျိုးသမီး2ဦးဟာဂျပန်နိုင်ငံကပြန်လာသူဖြစ်ပြီးကျန်မျိုးသား4ဦးနဲ့အမျိုးသမီး2ဦးကတော့ UAE နိုင်ငံကပြန်လာသူတွေဖြစ်ကြပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစစ်ချမ်းသာကူးချမ်းမှာချပါပြီ။ကျွန်မရှင်ရသက်ပ
ါ This program has come to you from the Voice of America, Washington.